ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်ထဲမှာဒေါသတွင်နေတဲ့မွတ်စလင်လူအုပ်ကြီးဟာစီရီလီကာနိုင်ငံသားဆက်ယုံမန်နေဂျာတူကိုတမန်တော်မူဟာမက်ကိုစော်ကားပြောဆိုတဲ့ဆိုကတောက်ကြနေတုန်းကဝိုင်းဝန်းရိုက်နဲ့တတ်ဖြတ်ခဲ့ပြီးအလောင်းကိုမိရှုခဲ့ကြပါတယ်။အသက်ခံရသူဟာပန်ဂျပ်ပြည်နယ်တက CL ကုတ်မြို့ကအားကစားပစ္စည်းဆက်ယုံတရုံမှာပို့ကုန်ဌာနမန်နေဂျာအဖြစ်အလုပ်လုပ်ကင်နေတဲ့စီရီလီကာနိုင်ငံသားပရိယန်တာကုမာရဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောဆိုပါရတယ်။သူနဲ့အတူထွက်ဖက်အလုပ်လုပ်ကင်တဲ့အခြားအလုပ်သမားတူကသူဟာတမန်တော်မူဟာမက်ကိုစော်ကားပြောဆိုပြီးနိုင်ငံပေါ်မှာချိန်ဆထားတဲ့ပိုစတာတစ်ခုကိုဖယ်ရှားပစ်ခဲ့တယ်လို့ဆိုဆက်ပြောဆိုခဲ့ပါရတယ်။အဲဒီနောက်အစ္စလမ်ဘာသာကိုစော်ကားပြောဆိုတယ်ဆိုပြီးအခြားအလုပ်သမားတွေကိုပြောဆိုခဲ့ပါရတယ်။မကြာမီပဲလူအုပ်ကြီးစုယုံလာပြီးတီတီလင်္ကာနိုင်ငံသားကုမာရကိုဆဲအောင်တဲမှာပဲဝိုင်းဝန်းရိုက်နဲ့တပ်ဖြတ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေနဲ့ဒေသခံရဲအရာရှိကပြောဆိုပါရတယ်။ရတပွဲတာဝန်ရှိသူကတော့ကုမာရရဲ့ရုပ်လောင်းကိုစစ်ဆေးဖို့စည်ရုံကိုပို့ထားပြီးဒီကိစ္စနဲ့ပတ်သက်လို့အထူးဆောင်ရမ်းမှုတွေပြုလုပ်နေတယ်လို့ပြောဆိုပါရယ်ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကတော့အလွန်ဆိုးရတဲ့တိုက်ခိုက်မှုဖြစ်ပြီးပါကစ္စတန်အတွက်အရှက်ရစေတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောဆိုခဲ့ပါရယ်